မြန်မာနိုင်ငံကိုရောက်ရှိနေတဲ့အင်ဒိုနီးရှားသမ္မတကြီးယူရိုဂျီနိုဟာဗုဒ္ဓဦးနေ့မှာမြန်မာစစ်ဆေးရခေါင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှင်နဲ့တွေ့ဆုံပြီးအင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီအသင်ကူးပြောင်းရေးအတွေ့အကြုံတွေကိုရှင်းလင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသင်ကူးပြောင်းရေးနဲ့အမျိုးသားပြည်လည်တင်းမြတ်ရေးတို့အတွက်ကူညီဖို့အစီအစဉ်ရှိတယ်လို့လည်းပြောဆိုကြောင်းအဲ့ဒီတွေ့ဆုံပွဲမှာရှိနေခဲ့တဲ့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရောအလီအလတ်တက်စ်ကရိုက်တာသတင်းဌာနကိုပြောဆိုပါတယ်။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေကလည်းအင်ဒိုနီးရှားသမ္မတရဲ့ကမ်းလှမ်းချက်ကိုချိုးဆွဲလိုက်ပြီးမြန်မာစစ်အစိုးရရဲ့ road map ကိုနိုင်ငံရေးအစီအစဉ်9ချက်နဲ့ပတ်သက်လို့အင်ဒိုနီးရှားသမ္မတကြီးကိုအသေးစိတ်ရှင်းလင်းတင်ပြတယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာအစိုးရရဲ့လက်ညှိုးမြေပုံ9ချက်ကိုဘလောက်မြန်မြန်အကောင့်ထဲပေါ်မယ်ဆိုတာနဲ့ပတ်သက်လို့တော့အများကခုထိဘာမှအသေးစိတ်မသိရသေးပါဘူး။အင်ဒိုနီးရှားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူဒီနိုပက်တီကဂျာကာတာအခြေစိုက်ရေဒီယိုသံလွှင့်ဌာနတစ်ခုကိုပြောကြားရမှာတော့အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အခက်အခဲကိုနားလည်ပါကြောင်းမိမိတို့အနေနဲ့မြန်မာတိုင်းပြည်ကိုလာရောက်ကလက်ချရိုက်ပြီးဘာလို့ပါလို့တောင်းဆိုရမယ့်အခြေအနေမဟုတ်ကြောင်းပြောဆိုပါရစေ။အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကဏ္ဍမှာပါဝင်ကူညီနိုင်မယ်ဆိုရင်ညင်သာပြီးထိရောက်တဲ့နည်းနဲ့လှုပ်ဆောင်မှာဖြစ်ကမြန်မာအစိုးရအနေနဲ့နောက်တွန့်မသွားဘဲရှေ့ကိုပို့ပြီးထွက်လာအောင်လှုပ်ဆောင်မှာဖြစ်ကြောင်းပြောဆိုပါရစေ။အင်ဒိုနီးရှားသမ္မတကြီးဟာဒေါအောင်ဆန်းစုကြည်နဲ့တွဲဆောင်ခြင်းမရှိတာနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးဟောင်းမစ္စတာအလီအလတ်တက်စ်ကမိမိတို့အနေနဲ့လာရောက်တဲ့အချိန်တူတောင်းလာတဲ့အတွက်ဒွန်ဆန်စတီနဲ့တွဲဆောင်ဖို့ရာအချိန်မရှိခဲ့ကြောင်းပြောဆိုပါရစေ။အင်ဒိုနီးရှားသမ္မတကြီးဆူဆီလိုဗမန်ယူရိုဂျီနိုဟာမြန်မာခေါင်းဆောင်များနဲ့နှစ်နိုင်ငံဆက်ဆံရေးဆိုင်ရာနားလည်မှုစာချုပ်လွှတ်တဲ့ဆောင်ကိုလည်းလက်မှတ်ရေးထိုးခဲ့ပါရစေ။မြန်မာဒီမိုကရေစီအရေးလှုပ်ရှားဆောင်ရွက်သူတွေကတော့အင်ဒိုနီးရှားနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုများရဲ့ရလဒ်ကြောင့်သမ္မတဖြစ်လာသူအင်ဒိုနီးရှားသမ္မတမစ္စတာယူရိုဂျီနိုဟာမြန်မာနိုင်ငံခီးစဉ်မှာမြန်မာစစ်ကောင်းဆောင်များကိုဒီမိုကရေစီပြုပြင်ပြောင်းလဲဖို့အတွက်တိုက်တွန်းပြောဆိုပေးလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်။ All ASEAN အဖွဲ့မှ Debbie Stotter ကတော့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲဖို့ဟာပြုပြင်ပြောင်းလဲဖို့အတွက်အချိန်ဟာကြာရောက်မှာကလွန်တောင်းလွန်နေပြီဆိုတာကိုအခုလိုပြပကောင်းဆောင်များရဲ့ခီးစဉ်တိုင်းကပုံမှန်အားဖြင့်အသိပေးရရောက်ကြောင်းပြောဆိုသွားပါတယ်